ကလာတန်ကြတိုက်ပွဲတွေညှိတက်နေတဲ့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားမှာဗုဒ္ဓဟူးနေ့ကစံပြင်းနဲ့မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။တပ်မတော်ကအပြစ်ရပ်ပြီးတဲ့နောက်စံပြင်းမြောက်ပိုင်းဒေသမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ KIA ဘက်ကပြောထားပေမဲ့တပ်မတော်ဘက်ကတော့အတည်ပြုတာမရှိသေးပါဘူး။စံပြင်းမြောက်ပိုင်းဒေသတိုက်ပွဲအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဆိုရတက်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြမ်းမှာ2018ခုနှစ်နှစ်လပိုင်းလောက်ကစပြီးတိုက်ပွဲတွေညင်တက်နေကြရကဒီလထဲမှာရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာပါလက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
တိုက်ပွဲဖြစ်တာကတော့ရှမ်းမြောက်ဘက်မှာကျွန်တော်တို့ KIA ရဲ့တပ်မခါလေးလက်အောက်ခံတိုက်ကြီးရှိဒီမှာတက်ပွဲအခဏပြုတ်ဖြစ်တဲ့ဆိုတဲ့တင်ဖြစ်ပါတယ်ကိုခိုင်နဲ့လာရှိဝဆက်လောက်မှာကြမှာတို့ပြောတဲ့အတန်းကတော့ဒီတက်ကြီးရှိတဲ့နေရာဘက်မှာတက်မတော်ဘက်ကစစ်ကြောင်းတွေထုတ်ဝင်လာလို့ခုခါတက်ပွဲဖြစ်တယ်လို့ပြောပါတယ
်ဒီတက်ပွဲနဲ့ပတ်သက်ပြီးထိခိုက်မှုအခြေအနေကိုတင်မရသေးဘူးလို့လည်းဆိုပါတယ်တမရော်က2018ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး5ခုမှာစစ်ရေးလှုပ်ရှားတာတွေလေးလတာရပ်ဆိုင်းကြောင်းကြီးညာထားတာဖြစ်ပါတယ်။ဒီလိုကြီးညာပြီးတဲ့နောက်ရှမ်းမြောက်ဒေသမှာ KIA နဲ့တိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ KIA နဲ့တိုက်ပွဲဖြစ်တာကတော့နှစ်ကြိမ်ဖြစ်မဲ့ဖြစ်မဲ့ဟိုလုံခဲ့တဲ့အပတ်မှာလည်းဒီ KIA တိုက်ရင်ကိုနေမဲ့ဘက်မှာတစ်ခေါက်ဖြစ်တယ်တစ်ခါဖြစ်ပါတယ်အခုတိုက်ရင်ရှစ်ဘက်မှာလည်းတစ်ခါဖြစ်တယ်ဆိုတော့အဲ့ခေါက်ဖြစ်တယ်လို့ကျွန်တော်အဲ့လိုပဲကျွန်တော်မှတ်ယူပါတယ်တခြားဒီကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်တာတော့မရှိဘူး
ကိုခိုင်မြို့နယ်အတွင်းဒီလ5ရက်နေ့ကကြံခုတ်လုံတာ80ဖမ်းဆီးခံရတဲ့သတင်းနဲ့ပတ်သက်ပြီးမေးမြန်းရမှာဒီသတင်းကိုအောက်ခြေကတင်ပြလာတာမရှိကြောင်းပြောပါတယ်ဒီလ6ရက်နေ့မှာပဲကုတ်ခိုင်မြို့နယ်တံမိုးနယ်မြို့နယ်ခွဲအတွင်းမှာအစိုးရတပ်မတော်နဲ့ TNLA တအံပလောင်တပ်ဖွဲ့အကြားမှတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့2019ခုနှစ်အတွင်းမှာတိုက်ပွဲ5ကြိမ်ဖြစ်ခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်ဒေသမှာတိုက်ပွဲဖြစ်ပွားတဲ့သတင်းနဲ့ပတ်သက်ပြီးတံမတော်ဘက်ကမေးမြန်းဖို့ကြိုးစားရမှာတယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေညင်တက်နေပေမဲ့ဒီရက်ပိုင်းတွေအတွင်းမှာမြေမြုံပိုင်းနဲ့ဘုံပေါက်ကွဲတာကြောင့်အ ਨੇ စုံအရတား၈ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလ5ရက်နေ့ကကချင်ပြည်နယ်ဗမောခရိုင်မန်စီမြို့နယ်မန်ဝင်းကျေးရွာမှာစစ်ကြံဘုံတလုံးကိုတွေ့ရှိစော်ကစားရာကပေါက်ကွဲပြီးကလေး6ယောက်ဒဏ်ရာရခဲ့ပါတယ်။ဒီပေါက်ကွဲတာနဲ့ပတ်သက်ပြီးမန်ဝင်းကျေးရွာအုပ်ချုပ်ရေးမှူးဦးလာနူကအခုလိုပြောပါတယ
်။ဒီဘုံကဟောင်းလို့ပြောတာပဲအဲ့ဒါကောက်နီနဲ့ကလေးဆော့ရင်းနဲ့ကျော်ထားနေချိန်မှာမင်းဒီကိစ္စတော့အောက်ကျရင်းနဲ့ဘုံပေါက်တော့လာ။တော့6ယောက်ပါ။ငယ်ခုနှစ်ကနေ6ယောက်နဲ့ရွယ်တယ်အားလုံးက။ကလေးငယ်ဆုံးတယောက်ကဘိုက်မှလည်းနေဖြီးတယ်။ပေါင်မှလည်းဖြီးတယ်ပြင်းမရှိမှလည်းနေနေဖြီးတယ်။အဲဘိုက်မှလည်းဖြီးတဲ့ဟာကလာရှိုးစစ်စေးုံသွားလိုက်တယ်
။ဘုံပေါက်ပြီးထိခိုက်တဲ့ကလေး4ယောက်ကိုနမ်ကန်စေးုံကိုပို့ပြီးတယောက်ကတော့လာရှိုးကိုပို့ခဲ့တာဖြစ်ကြောင်းပြောပါတယ်။ဒီလနှစ်ရက်နေ့ကလည်းမိုးကောင်းမြို့နယ်စွန့်မရန်ကျေးရွာကအမျိုးသမီးတူ၃ရက်နေ့မှာမြကြီးငားမြို့နယ်ရွှေဆက်ရောက်ကွက်ကအမျိုးသားတူတို့ဟာတောတွင်းကိုကြိမ်ခုတ်စစ်မြေရှာသွားစဉ်မှာမြေမြုံပိုင်းနင်းမိတာကြောင့်ထိခိုက်ဒဏ်ရာရခဲ့ကြောင်းတမရော်ကသတင်းထုတ်ပြန်ထားပါတယ်ဒီမိုင်းတွေကို KIA ကထောင်ထားတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်